စနေနေ့မြို့နယ်မှာလက်နက်ကြီးထိမှန်ပြီးဒေသခံတို့တိုက်ဆုံသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲမရှိပေမဲ့ဂျန်ကာလာမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဆိုကြပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းကိုနန်းအောင်ကပြောပြမှာပါ
စလင်ကြီးမြို့နယ်ရွာရှိကျေးရွာအုပ်စုကဂရုကုန်းရွာမှာဒေသခံတို့လက်နက်ကြီးကြီးထိမှန်ပြီးတော့တိုက်ဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ16ရက်တကြံအတက်နေ့မှာစစ်ကောင်စီဘက်ကမနေ့ဆယ်နိုင်ဝန်းကျင်အချိန်ပစ်ခတ်လိုက်တဲ့လက်နက်ကြီးအစားထိမှန်ပြီးတော့လှူလပ်ပိုင်းရွယ်အမျိုးသားတို့တိုက်ဆုံခဲ့တာလို့ချင်းရွှေမြကံပေးကျေးရွာများတပိတ်စစ်ကြောင်းတာဝန်ရှိသူတို့ကပြောပါတယ
်။ဒါနဲ့တိုက်ပွဲတော့မရှိဘူးတော့တကြံကျုံနေကောင်နဲ့ပြည့်တယ်။သူကနောက်ဘက်ကန်ကိုတော်တော်ကြီးရနေနေပါဘောနော6000နဲ့ပေါ်နေပြစ်လိုက်တာဆိုတော့မှန်တာပေါ့
မုံရွာမြို့မှာအခြေချနေတဲ့စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့မကြာခဏအစိုးရလိုပြစ်ခတ်တာတွေရှိတယ်လို့ပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသရင်းတော်လိုင်းရဲ့အဖွဲ့တွေကြားအပြန်အလှန်တိုက်ပွဲမရှိပေမဲ့လည်းတချံအကျိုးနေကလေးကလက်နက်ကြီးနဲ့6လံပြစ်ခတ်နေတာလို့ပြောပါတယ
်အဲအကျိုးနေရလည်းပြစ်တယ်ပါဒီနှလုံးတော့ပြစ်တယ်ဒီနေ့ကျတော့နှလုံးလိုကြားရတယ်ကျွန်တော်ပြတော့မှကြာပြီးတော့မှအဆမန်တော့ဆိုင်ပဲပါရတယ်မဖြစ်ဘူးလေကြံဆိုတော့လုံးလုံးကြီးယူပြီးတော့နောက်ဘက်ကိုပြည့်တဲ့တဘော
စစ်ကောင်စီတပ်ကချင်းရွှေမြကံပေးမှာရှိတဲ့ခြေရွာတွေစီလက်နက်ကြီးနဲ့6လံပစ်ခတ်တာခြေရွာတွေထဲဝင်ပြီးနေအိမ်ကြီးရှို့တာတွေကိုအရင်ကတည်းကလုပ်နေတာလို့တိတ်တခံကပြောပါတယ်တကြံရဲ့အတွင်းမှာတိုက်ပွဲမရှိပဲအခုလိုခြေရွာတွေထဲလက်နက်ကြီးနဲ့လှမ်းပစ်တယ်လို့မြို့ပေါ်မှာလည်းလက်နက်ကန်ပြီးတော့လှုပ်ရှားသွားလာတာတွေရှိတယ်လို့တိတ်တခံကပြောပါတယ်